မြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးအစီအစဉ်တွေကိုလှုပ်ဆောင်နေတဲ့ဆိုပေမဲ့ခိုင်ခိုင်မာမာမရှိသေးတဲ့အခြေအနေမျိုးမှာထိတွေ့ဆက်ဆံမှုတွေကိုတိုးမြင့်လာနေတဲ့အမေရိကန်ဆိုးရရဲ့မူဝါဒတွေဟာလက်တွေ့ကျရဲ့လားဆိုတာကိုအမေရိကန်အောက်လွှတ်တော်မှကြာသပတေးနေ့ကဆွေးနွေးကြားနာခဲ့ပါတယ်။အပြောင်းလဲတွေလုပ်နေတဲ့ဆိုပေမဲ့လူမှုအတိုင်းဝိုင်းကြားမှာဖြစ်ပွားနေတဲ့ပြည်ပခန့်တွေလိုအတိမ်အဆောင်မခံနိုင်သေးတဲ့ပြဿနာတွေကြီးကြီးမားမားရှိနေတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်အနေနဲ့ဘယ်လိုပုံစံမျိုးနဲ့ချင်းကပ်ဆက်ဆံသင့်တယ်လဲဆိုတာကိုကြားနာခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့မအေးတနာကျော်ကပြပြပေးမှာပါခင်ဗျာ
အကဲဆက်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ကြီးထွားလာနေတဲ့လူမျိုးရေးပြဿနာတွေကြားမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းပြမြေပုံဟာတဲတဲကွက်ကွက်မရှိလာတဲ့အတွက်အမေရိကန်အစိုးရရဲ့ချင်းကပ်မှုတွေအပေါ်မှာမေးခွန်းထုတ်နေကြတာဖြစ်ပါတယ်အောက်လွှတ်တော်နိုင်ငံသားရေးရာအာရှပစိဖိတ်ဆိုင်ရာဆပ်ကော်မတီရှေ့မှောက်ကြားနာပွဲရဲ့သဘာဝတိဖြစ်သူ Republican Party ကိုယ်စားလှယ် Steve Chabot ကတော့မကြသေးခင်တုန်းကဥရောပခီးစဉ်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ကမြန်မာနိုင်ငံကနိုင်ငံရေးအပြောင်းလဲတွေကိုအလွန်အကျွံအကောင်းမမြင်ဖို့တတိပေးသွားတာကိုကိုးကားပြီးတော့ပြောသွားခဲ့ပါတယ်
The engagement process needs to slow down, I believe, until it becomes apparent that the Burmese regime intends to truly reform.
မြန်မာဆိုရအနေနဲ့စစ်မှန်တဲ့ပြောင်းလဲတွေကိုစတင်လှုပ်ဆောင်နေပြီဆိုတာကိုအထင်ရှားတွေ့လာရတဲ့အချိန်တည်းထိတွေ့ဆက်ဆံမှုတွေကိုရှင်းချသွားဖို့လိုမယ်လို့ကျွန်တော်ယုံကြည်ပါတယ်။အမေရိကန်ဆိုရရဲ့မဟာဗျူဟာကိုလည်းပြန်ဆန်းစစ်ရလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။မြန်မာနိုင်ငံဟာပြုပြင်ပြောင်းလဲမှုတွေကိုစစ်စစ်မှန်မှန်လှုပ်ဆောင်နေတာတွေကိုမတွေ့ရသေးတဲ့အတွက်နောက်ပြန်ဆုတ်သင့်ပါတယ်။ရှင်းလင်းတဲ့လမ်းပြမြေပေါ်မရှိတဲ့မြန်မာနိုင်ငံရဲ့အနာဂတ်ပြုပြင်ပြောင်းလဲရေးစီစဉ်ရာအမေရိကန်ရဲ့ဥပဒေတွေနဲ့ကိုက်ညီမှုရှိပါမလားဆိုတာမသိကြပါဘူး။
ကျမ်းနာပွဲမှာဆွေးနွေးခဲ့ကြတဲ့သူတွေကတော့မြန်မာနိုင်ငံကနိုင်ငံရေးနဲ့လူ့အခွင့်အရေးပြဿနာတွေကိုထောက်ပြပြီးတော့အမေရိကန်ရဲ့ထိတွေ့ဆက်ဆံမှုတွေဟာအလင်းစလိုနိုင်လွန်းတယ်လို့ပြောခဲ့ကြတာပါအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်ကစတင်ပြီးတော့မြန်မာနိုင်ငံမြို့တော်တော်များများကိုပါပြန့်နှံ့သွားခဲ့တဲ့လူမျိုးရေးဘာသာရေးကွဲလွဲမှုတွေကိုအခြေခံပြီးတော့ဖြစ်ပွားခဲ့တဲ့သွေးတော်တန်ယိုပြိပခါတွေကိုထောက်ပြကြပါတယ်ပြည်ပမှာဖွဲ့စည်းထားတဲ့ရခိုင်ရိုဟင်ဂျာတပ်မကရဲ့ညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ဒေါက်တာဝါကာဦးတင်းကတော့လူပေါင်းရာခိုင်နှုန်းအထိတေဆုံးပြီးတော့တိမ့်နေချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပြည်ပခါတွေမှာတရားမျှတမှုကင်းမဲ့တာတွေကိုအထင်ရှားတွေ့ခဲ့ရကြောင်းပြောသွားခဲ့ပါတယ
်။ In recent days, hundreds of Rohingya prisoners from age 11, 12 to 60, 65 quickly sentencing to them to life imprisonment
မကြသေးခင်ရက်တွေအတွင်းမှာပဲအသက်17နှစ်ဆက်နှစ်ကနေပြီးတော့အသက်60 65နှစ်အရွယ်တွေအပါအဝင်ရာဂနန်းချီရှိတဲ့ရိုဟင်ဂျာတွေကိုတသက်တကြုံပြစ်ဒဏ်တွေနောက်အနှစ်20 30အထိနှိရှိထောင်ဒဏ်တွေကိုချက်ချင်းဆိုသလိုချမှတ်ခဲ့တာပါအကြမ်းဖက်မှုတွေကျူးလွန်မှုလုံဆောင်မှုတွေနဲ့စီရင်ခဲ့တာဖြစ်ပေမဲ့တကယ်တမ်းမှာဒီလူတွေဟာအကြမ်းဖက်မှုရဲ့တားကောင်တွေဖြစ်ပါတယ်
တရားမျှတမှုတွေမရှိဘဲဖြစ်နေရတဲ့ဒီလိုအခြေအနေတွေကိုနိုင်ငံတကာကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်အောင်လို့အမေရိကန်ကဥဆောင်ဂျိုးဘန်မို့လဲသူကတိုက်တွန်းသွားတာပါဒီလိုနိုင်ငံရေးလူမှုရေးရာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီချမှတ်ထားတဲ့ပိတ်ဆို့တန်းခတ်မှုတွေအားလုံးနှိပါးကိုဖယ်ရှားပြီးတော့ကုံသွယ်ခွင့်အထူးခံစားခွင့်တွေကိုပြန်လည်ပေးအပ်ခဲ့သလိုအထူးသဖြင့်စစ်ဖက်ဆိုင်ရာအဆက်ဆံတွေကိုပါအစပြုလှုပ်ဆောင်လာနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားအစိုးရရဲ့မူဝါဒတွေပေါ်မှာမေးခွန်းထုတ်ခဲ့ကြတာလည်းဖြစ်ပါတယ်။ကျားနာပွဲမှာထရက်ဆိုခဲ့သူနောက်တူဖြစ်တဲ့လူမျိုးတုံးတက်ဖြတ်မှုအဆုံးသက်ရေလှုပ်ရှားမှုအဖွဲ့ရဲ့ဥက္ကဋ္ဌတอมအန်ဒရူးစ်ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်အစိုးရအနေနဲ့အစစ်အစင်တုံ့ပြန်မှုလိုမယ်လို့တိုက်တွန်းခဲ့တာပါ
။ First of all, the impunity has to stop. Those who have committed these gross human rights violations and they're very well documented
ပထမဆုံးကတော့လူငင်းချမ်းသာခွင့်ပေးထားတာတွေကိုအဆုံးသတ်ရပါလိမ့်မယ်လူခွင့်ချိုးဖောက်မှုတွေကိုအကြီးအကျယ်ကျူးလွန်ခဲ့မှုမှာတာဝန်ရှိသူတွေနဲ့ပတ်သက်လို့အထောက်အထားတွေခိုင်မာရှိပါတယ်ဒီလူတွေကိုတာဝန်ရှိတဲ့အတိုင်းအရေးယူရပါလိမ့်မယ်နိုင်ငံတကာအတိုင်းဝန်ကလူမဆန်တဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးရပါလိမ့်မယ
်ဒီလိုပဲနိုင်ငံရေးမှာစစ်တပ်ကချေလဲနေတာစစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောင်မှာအပြည့်အဝထားရှိတာတွေလို့အခြေအနေမျိုးတွေတိတိကျကျတွေ့လာရတဲ့အထိအမေရိကန်အနေနဲ့ထိတွေ့ဆက်ဆံမှုတွေကိုစိုင်းထားတဲ့လို့လည်းပြောသွားခဲ့ပါတယ်။ဒါမဲ့လည်းကြားနာပွဲအတွင်းမှာပဲမြန်မာနိုင်ငံမှာလူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကိုင်နေတဲ့ Humpty Dumpty အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူ Ralph Quarman ကတော့မြန်မာနိုင်ငံကအပြောင်းလဲတွေဟာတက်တန်းနှုန်နယ်သေးတာကိုသတိထားဖို့နဲ့စိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့မကြသေးခင်နှစ်တွေအတွင်းမှာတွေ့မြင်ရတဲ့ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့လဲလိုမယ်လို့ပြောသွားခဲ့ပါတယ်ရှင်။